င်္ဂလာပါခင်ဗျာဒီနေ့တည်းရဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမူရစေဝါတိုက်ဖြတ်ရေးမှာဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာကိုဆွေးနွေးကြပါတယ်မချသေးခင်တော့ကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကလာတဲ့မူရစေဝါတွေအကြီးအကျယ်ဖမ်းမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းအဖမ်းအဆီးတချို့နဲ့ဒီမူရစေဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်ဒါပေမဲ့လည်းဒီလိုမူရစေဝါနှိမ်နှင်းမှုတွေရှိပေမဲ့အားမလိုအမရအတန်တွေလည်းကျွန်တော်တို့ကြားနေရတော့မှာဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပြည်နယ်ဆွေးနွေးပေးမယ့်ပုံကိုယ်တွေလည်းလီလိုင်းပေါ်မှာရောက်နေပါပြီပါဝင်ဆွေးနွေးပေးမယ့်ထက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာဦးဆောင်တာဝန်ယူခဲ့ဘူးတဲ့အငိမ့်စားရဲမှုယူဥက္ကံဖြစ်ပါတယ်နောက်တူကတော့မူရစေဝါဆရာမူဝါဒပြုရင်ပြောင်းလဲလှုပ်ရှားမှုဖွဲ့ဖြစ်တဲ့ Drug Policy Advocacy Group ညီနိုင်ရေးတာဝန်ခံဖြစ်တဲ့ဒေါက်တာနန်းပန်းဤခံဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့ဒီကချင်ပြည်နယ်ကလူလူချေပြူမူရစေဝါတိုက်ဖြတ်ရေးလှုပ်ရှားနေတဲ့ပချာဆန်ဖွဲ့ကဦးတန်ကုန်လည်းရောက်နေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ရေဝီယာသုံးသက်ချက်တချို့ကိုကြားချင်ပါတယ်ကျွန်တော်ဒီအရင်ဆုံးကတော့ကျွန်တော်ဒီရဲမှုကြီးအငိမ့်စားရဲမှုကြီးဦးခန်းအောင်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာဒီအခုလက်ရှိမြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖြတ်ရေးအစီအစဉ်တွေမှာကျွန်တော်တို့အားရစရာအားမရစရာတွေဖြစ်နေပြောမယ်ဆိုရင်ဘာတွေများရှိမလဲဦးခန်းအောင်အတွေ့အကြုံတွေပုံမှာမူတည်ပြီးတော့အရင်ဆုံးရေဘူးရသုံးသက်ချက်ကလေးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုကျွန်တော်တို့တောင်ဝန်ထမ်းဆောင်ခဲ့တဲ့ကာလနဲ့အခုတောင်ဝန်ထမ်းအခုဖြစ်ဆိုတော့ကျွန်တော်10နှစ်လောက်ကွာတော့အမှုစီဝါရဲ့ trend တွေပေါ့နော်ကျွန်တော်ဒီဖြစ်စဉ်တွေကတဖြည်းဖြည်းနဲ့ပေါ်ပြီးပြောင်းလာပါပဲဟိုအရင်တော့ကျွန်တော်ရှိတုန်းတည်းကလည်းဒီစိတ်ကြောက်စိတ်ရိုင်းနဲ့ပတ်သက်လို့ဟိုတော်တော်လေးဟိုကအခြေအနေကဟိုဖန်စီရမှုတွေတိုးတယ်ပြည်တွင်းမှာလည်းတိုးလာများတော့ပေါ့အခုနောက်ပိုင်းကျွန်တော်တို့အနည်းငယ်ပြည်နောက်ပိုင်းမှာလည်းပို့ပြီးတော့ဒီစိတ်ကြောက်စိတ်ရိုင်းနဲ့ပတ်သက်လို့ပို့ပြီးတော့ဟိုအခြေအနေဆိုးသွားလာတော့ကျွန်တော်တို့ကပြင်းရပါတယ်အဲဒီ trend ကတော့တော်လေးကွာသွားပါတယ်ဟိုကျွန်တော်တို့ထိတွေ့ရတော့ဟိုအဓိကတော့ကျွန်တော်ဒီ
ဘိန်းဘိန်း
တွေပတ်သက်လို့ဟုတ်ကဲ့ဘိန်းဘိန်းတွေအဓိကထားပြီးတော့ဟိုနေနေကုတ်ကဲလာပါဒါပေမဲ့အချိန်မှကလေးကကျွန်တော်တို့စိတ်ကြောစီးပြန်းနေပတ်သက်လို့ဟိုအခုမှမဟုတ်ပါဘူးတကယ်တမ်းကျတော့လူတွေကအခုမှ3ထားမိတာကျွန်တော်တို့ပြည်တွင်းမှာ market မှာလည်းကျွန်တော်ကတော်တော်လေးကို flooding ဝင်နေရများလာဖြစ်တာပါကျွန်တော်အရင်ခေတ်တော့ကျွန်တော်တို့ခေတ်တော့တော့ကျွန်တော်ပြည်တွင်းမှာသုံးနေသုံးဆဲမှု market ကနေပြီးတော့ဒီဘောက်ပဲ direct ထွက်နေတာပေါ့ Thai တို့ဟို deal တို့တော့တခြားနိုင်ငံတွေကိုထွက်နေတာ Bangladesh တို့ကထွက်နေတာဆိုတော့ဆန်ပါဘူးအဲတော့အဲ့ဒီအပြင်ဝအပြင် market ကိုပဲကျွန်တော်တို့ကလူတွေကဟိုစိတ်ဝင်စားကြတယ်ပြည်ကြတာပေါ့လေဖန်တာကြည့်ရတယ်အကုန်လုံးအဲ့လိုကြည့်ကြတယ်ဒါပေမဲ့အဲ့ဒီမှာဆပြီးတော့တဖြည်းဖြည်းချင်းနဲ့ပြည်တွင်း market ပါလေကျွန်တော်တို့ကဟိုသုံးတဲ့လူတွေတမန်တော့များလာတယ်သုံးလာတော့ပြီး market လည်းပုံများလာတော့အခုကျရင်ကျွန်တော်စိတ်ကြောစီးကြတဲ့ကတည်းကပူရောပြဿနာများပါတယ်တိုးတော်လည်းဒီပြဿနာဒီဟိုအခုမှဖြစ်တဲ့ပြဿနာမဟုတ်ပါဘူးဒါလုံးဝကျွန်တော်တို့ရှိခဲ့တဲ့ကာလကတကယ်တမ်းဆမယ်ဆိုရင်95ကိုချက်ပါလို့ဆက်လာပါ95ဆိုတော့လုံးဝ20လောက်ပဲဆက်လာပါအရင်ကတော့နိုင်ငံကအပြင်းပြင်းမထွက်ဘူးရေ market ကအပြင်းမဖြစ်ဘူးအဲ့ဒါကြောင့်ပါအဲ့တော့အဲ့ဒါလေးတော့ကျွန်တော်ထူးခြားအနေနဲ့မြင်ပါတယ်ဘာလို့ဆိုကျွန်တော်ကဘိန်းနဲ့ဘိန်းယူရတော့ကျွန်တော်စိုက်တာလည်းပြူရတော့ကျွန်တော်ကကြဆင်းတော့ကြဆင်းသွားရင်ထုတ်လို့မှုလည်းကြဆင်းသွားတယ်သုံးဆဲမှုလည်းစိတ်ကြောစီးပြားနဲ့ရှင်တဲ့ခါကျရင်စိတ်ကြောစီးပြားကပုံပေါ်ပေါ်ပြားဖြစ်တဲ့သဘောတမန်ကိုနေရတယ်ဆိုတဲ့သဘောမြင်ရပါခ
င်ဗျဟုတ်ကဲ့အခုဆိုလို့ရှိရင်ဒီမလေးရှားကိစ္စမျိုးနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းနေမကဘဲနဲ့ဒီပြည်ပကဟိုပို့တဲ့အစင်မျိုးတွေဖြစ်လာနေရဆိုတော့အချိန်နဲ့နည်းပူတော်ဆိုးလာတယ်လို့ပြောရမလားမသိဘူးဦးခန့်ဟ
ိုမမလေးခင်ဗျဟိုရင်းတော့လည်းအမားတော့ပြည်ပကိုပို့ရမ်းရှိပါတယ်ဒါမဲ့ဟိုကျွန်တော်အထူးသဖြင့်ဒီထိုင်းနယ်စပ်နဲ့သင်းယူနယ်စပ်ပေါ့ဒီကျွန်တော်ကဒီဆက်တွေဟို common border ပေါ့ကျွန်တော်တို့နယ်စပ်ကရန်ချီပါတယ်အဲ့ဒီနယ်စပ်ကလည်းနေရာတကာကျွန်တော်ထိုက်တဲ့နေရာကိုဒီလောက်ဖြတ်လို့ရတဲ့နေရာဖြစ်နေတယ်ဟိုသွားလို့လာလို့ရ
တယ်โอเคတရားဥပဒေစိုးမိုးရေးရလဲအားနေတာ
smart ဟုတ်တယ်ဟုတ်တယ်အဲ့တော့ကျွန်တော်ထိန်းချုပ်ဖို့ဆိုတာအင်မတန်ခက်ပါတယ်ကျွန်တော်ကတရားဝင်ဒီ checkpoint တွေတော့ပဲကျွန်တော်အဓိကထားဟိုကျွန်တော်ထိန်းချုပ်တာပါလေကျန်တဲ့နေရာလဲကျွန်တော်တက်တဲ့နေရာမှာဟိုထွက်လို့ဝင်လို့လွယ်တဲ့နေရာဖြစ်နေတယ်။နောက်တစ်ခုကကျွန်တော်တို့ကကရော်နီများမသိကြတာကတော့ဟိုအမှတ်တမဲ့ဖြစ်ကြတာပါ။အဲ့ဒါတော့ကျွန်တော်တို့ရဲ့ကိုင်းရမ်းပေါ့။ကျွန်တော်တို့ကိုင်းရမ်းနဲ့ရှိပါ။ကျွန်တော်တို့ coast line ကတော့ရှိတယ်။အဲ့ coast line ကိုကျွန်တော်တို့မထင်းနိုင်ပါဘူး။ဟိုလေးရတယ်အဲ့ coast line ကပွင့်ထွက်နေတယ်။ပွင့်ထွက်နေတော့ရန်ကုန်စိတ်ကားကဒါမကရန်ကုန်မကဘယ်နဲ့အောက်ကမော်နေတော့အပဲ့နေကြတယ်။ဒီလိုပဲမလေးရှားကိုခစ်ကြတယ်။ဟောင်ကောင်ခစ်ပါညာဆိုရှိရကြတယ်ဒီသင်္ကေတသွားနေဆက်လီရအများကြီးပါအဲ့ရနေပြီးကျွန်တော်ဒီအပြင်ကိုထိုက်နေရတာအများကြီးပါအဲ့တော့ကျွန်တော်တော့မသိချင်တယ်မသိဘူးလားဆိုတော့ပြီးပါလေကြာပြီးတော့လဲကျွန်တော်တို့မှာအဲ့တော့လုံနိုင်တဲ့အင်အားတော့ဒီကတည်းက equipment တော့ technique ဟိုကတော့ဒီ ခင်ဗျတို့တဲ့ဆက်ပီယာပစ္စည်းတွေထိန်းချုပ်တဲ့ဟာတွေနဲ့ပတ်သက်ကျွန်တော်မနိုင်မနှင်းဖြစ်ကြအဲ့ဒီဟာကျွန်တော်တို့သူပြင်ရန်ကုန်ပြည်ဒီ the last of these sick guy and the trip boy ဒါဖန်စက်တင်ဘာ24ရက်နေ့ကစကျွန်တော်ဒီပြင်ကနေကဒီ international border မှာဆောင်းတဲ့ပြမောကြီးပေါ့တစ်စစ်တင်နေတာတွေကကျွန်တော်ခေတ်ကလေးရှိပါတယ
်
အခုနောက်ပိုင်းကျမှသာဒါကြီးကလူရဲ့ပုံတိလာကြတာပါဟု
တ်ကဲ့โอเคตอนนี้ปะทะเลยจนดร.นันปั้นคันอีคันโหละจนซุนนี่เสร็จจมาเลยดีโหซะซัวดีมาซุนนี่ตัวละจ้ามาบ่อุคันอ๋อပြောတော့ดีကျွန်တော်တို့ဟိုมวยซีวาเนี่ยปะทะเลยทรันอ่ะเปี้ยงละเลยโหสึกจั่วซีพยาเนี่ยปูပြီးတော့ตะมั้นปูပြီးอ้าก้องละเลยอป้ายนี่ရှိတယ်နောက်တစ်ခုก็เลยโหထိန်ดาเนี่ยปะทะเลยထိန်ชุบยีมาจ้วงจิ๋มรู้นี้ปัญญารู้โลแวจက်ดิရှိနေတယ်ကျွန်တော်မြန်မာနိုင်ငံဘက်ကโหดาอยู่ต้าซี้ในญามาไตဖြစ်ในญามาอ้าแน่จက်ดิရှိရယ်လို့မြင်ပါတယ်ดร.นันปั้นอีคันอนีเนี่ยครับเนี่ยကျွန်တော်တို့ဒီမွေးစီဝါတိုက်ဖြစ်ရေးကိစ္စတွေမှာအားရစရာအမရစရာဖြစ်နေမြင်မိတာဘာတွေများရှိသလဲ
ကျွန်မနေတော့အခုကတုံးဆွဲတဲ့အပိုင်းကနေအဲရေဦးစွာတင်ပြလို့ပါတယ်အဲကျွန်မနိုင်ငံမှာတော့အခုလက်ရှိကြီးပေါ့လေအဓိကတုံးဆွဲတာများတာတော့ဘိန်းနဲ့ဘိန်းဖြူပေါ့နော်ဘိန်းကထွက်တဲ့ပစ္စည်းဖြစ်ပါတယ်အဲတော့အဓိကအပြင်ဘိန်းဖြူကိုအကျော်ထိုးသွင်းတဲ့ပြဿနာကတော့ကျွန်မတို့စီမှာအဓိကဒီ HIV နဲ့တခြားသွေးရနေစက်ကူးစက်တဲ့ရောဂါတွေအဖြစ်များတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ်။အဲ့တော့ဒါမဲ့လွန်ခဲ့တဲ့10နှစ်ကိုပြန်ကြည့်လိုက်မယ် solution လဲဒီစိတ်ကစေးပြားရဲ့တုံးဆွဲမှုကတော့ဒီလူငယ်လူရွယ်တွေနဲ့နောက်ပြီးတော့မျိုးပေါ်နေလူတန်းစားတွေမှာလည်းအရာထက်ဆိုင်ပို့ပြီးတော့တုံးဆွဲလာတာတွေ့ရပါတယ်ပေါ့။အဲ့တော့အခုနောက်ပိုင်းမှာကြားရခါကြားလို့ရှိရင်တော့ဒီနေဘက်တွေမှာလည်းသုံးဆွဲလာတွေ့ရပါတယ်။အဲ့တော့တကူကတော့ဒီစိတ်ကြွဆေးနဲ့ပတ်သက်လို့ကျွန်မစီမှာတော့ဒေတာအချက်လက်ပေါ့နော်။အဲ့ဘယ်အသက်အရွယ်ပိုင်းစားသုံးဆွဲလဲ။ဟိုဘယ်လောက်ကသုံးဆွဲလဲ။နောက်တစ်ခုကတော့တကယ်ပေါ့နော်။ဒီကျွန်မဒီပြည်သူ့မှာရေဘက်ကကြည့်လို့ရှိရင်ဘယ်လိုပြဿနာရှိရဲ။ဒါတွေတော့ကျွန်မကတော့
တတိယတေးပါအော်အမ်โอเคဆက်လို့ရတယ်ကျွန်တော်တို့ဒီ trend ပြောင်းလာရဲဆိုရင်ဒီ trend ပြောင်းလာတဲ့အလျောက်ကျွန်တော်တို့အချက်လက်တွေရယူနိုင်တာစုဆောင်းနိုင်တာတွေကျွန်တော်တို့ဒီမှာအားနည်းချက်တွေရှိနေတော့ပေါ့နော
်အဲဟုတ်တယ်ဒီအရမှန်ပါတယ်နောက်တစ်ခုကလည်းကျွန်တော်တို့နည်းနည်းအရဒီဟိုကုသရေးဘက်ပေါ့နော်စေကုသရေးဘက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းကျွန်တော်ဒီမှာအခုလောဆယ်စိတ်ကြရင်းနဲ့ပတ်သက်လို့ပေါ့နော်ဒီကာကွယ်တားဆီးပညာပေးပေါ့နော်ဒီအနေရွှော့ချရေးဝန်ဆောင်မှုလုပ်ငန်းတွေအနေရွှော့ချရေးပညာပေးနောက်တစ်ခုကဒီစိတ်ဓာတ်မှရေးနဲ့ပတ်သက်တဲ့အချက်လက်တွေမှာလည်းအားနည်းနေရအောင်လည်းတွေးရှိရပါတယ
်ဟုတ်ကဲ့ပါခင်ဗျကျေးဇူးပါကျွန်တော်ဦးတန်ကုန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်ဦးတန်ကုန်းတို့ကဒီပတ်ချက်ဆန်အဖွဲ့အနေနဲ့ဒီကချင်ပြည်နယ်မှာမွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုဟိုတောက်ချေလူလူချားမှာလိုက်ပြီးတော့လှုပ်ရှားနေတယ်ပုဂ္ဂိုလ်တွေလည်းဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီမွေးစေဝါတိုက်ဖြတ်ရေးပေါ့လေအစီအစဉ်မှာဦးတန်ကုန်းတို့ကတော့ကချင်ပြည်နယ်မှာအဓိကအာရုံစိုက်ပြီးလုပ်နေတယ်ဆိုတော့ကချင်ပြည်နယ်အတွေ့အကြုံရပဲဖြစ်ဖြစ်ပေါ့လေတုံ့တက်မယ်ဆိုလို့ရှိရင်အားရစရာအားမရစရာဘာတွေများမြင်မိလဲဦးတန်ကုန်းဟုတ
်ကဲ့တို့ကအဓိကဒီမွေးစေဝါပြဿနာဆိုတော့ဒါချေရှင်းတဲ့အချိန်မှာတို့ပြည်သူလူထုအားလုံးပါဝင်ဖို့ပြောရပါမယ်တော့ပြည်သူလူထုအလုံးပါဝင်နိုင်မှဒီပြဿနာကိုသူဆွတ်ချနိုင်မယ်တိုက်ခက်ဖြစ်တယ်။တော့ပြည်သူလူထုပါဝင်နိုင်တဲ့ခံကြံတာကိုဘုရားလမ်းကြောင်းအရာဖွင့်ပေးဖို့ဖြစ်တယ်။ဆိုတော့အခုပြန်ပြောမယ်ဆိုရင်ဒီဒီဥပဒေပေါ့ဒီ2008အရင်တော့ဆိုရင်ဘော့စတီတူရှင်းလည်းမရှိဘူး။တော့အခုခစ်မှာဒီဒီဘက်ပိုင်းမှာ2008ဘော့စတီတူရှင်းလည်းဒါလည်းဒါဒီလိုသူအလုံးပါဝင်နေတဲ့ခံကံတာကိုဒါဒီလိုလလပါဝင်နေတဲ့အခံကံတာအရာအနေနဲ့ပေါ့ဆိုတော့ဒီဝိစေဝပြဿနာဒီမျိုးအဲဒါကိုသက်ချက်နဲ့ပြည့်စုံဒီအဓိကတော့ဒီဒီလိုသူနဲ့ဘူပေါင်းသက်ချက်အောင်နေလေလို့အဲ့လိုပဲဒီပါ
โอเคအဲ့တော့ဆိုလိုတာကအခုလက်တလောဒီမွေးစေဝါတက်ဖြည့်မြန်မာနိုင်ငံမှာလုပ်နေတဲ့အပိုင်းမှာလူလူရဲ့ပါဝင်မှုကပူးပေါင်းပါဝင်မှုအားနဲ့နေသေးတယ်လို့ဦးတန်ကောဆိုလိုချင်တာပါလို့နားလဲပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးတိုက်ရိုက်ကိုယ်တိုင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အရင်ဆုံးကတော့တောသားကြီးဘာထွန်းဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ပါအဦးဘာထွန်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးချင်တာကတော့ဒီမွေးစေဝါ ဒီဟာအခုဆိုလို့ရှိရင်မြန်မာနိုင်ငံနဲ့တည်းမကဘဲနဲ့ဟိုအာရှနိုင်ငံကြီးဖြစ်တဲ့ဒီမလေးရှားနိုင်ငံတော်မှာမကြုံကြဘူးများများတဲ့ဒီမူရင်းစေဝါးတွေမြန်မာနိုင်ငံတရားဝင်စိတ်ဆန်းနေရနေမှာမသိမသာထွက်သွားတယ်ဆိုတော့တရင်ကြရတော့အမှန်တမ်းမှများပြားနေပြီလို့အဲတွေ့လို့ရပါတယ်အဲ့လိုထွက်သွားတယ်ဒီလောက်များပြားတဲ့မူရင်းစေဝါးတွေချက်လုတဲ့နေရာတွေဟာဒီမြန်မာနိုင်ငံကချက်လုတာပါလို့လည်းပဲမလေးရှားနိုင်ငံနေနှံ့ပြီးတော့တရင်ပို့တဲ့အတွက်နော်မြန်မာနိုင်ငံကျင်းကျင်းလေးတဲ့မှာဒီလောက်စက်ယုံနေဘူးမမိနိုင်တာတော့တောင်းနေတူတက်ပြီးတော့လူလူရောက်ပေါက်နေတဲ့နေရာတွေမို့လို့လားပြည်ရဲ့တန်းနဲ့မပြည်ရင်အောင်ဆောင်းနေတာလားအဲ့ဒါလေးတွေကိုလည်းကျွန်တော်အနေနဲ့သိချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဒါနဲ့ပတ်သက်လို့ဟိုလမ်းမီတော့ဖြေနိုင်တော့ကျွန်တော်ဒီမှာခုဟိုပင်နိုင်ဆွေးနွေးတဲ့ပုံစံတွေကိုလည်းမေးပြပါမယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်နောက်တူရှိနေပါသေးတယ်မလေးရှားနိုင်ငံကကိုနေဦးလေးမှာကိုနေဦးလေးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ညတနည်းလေကျွန်တော်ပြောပြပါပြီကွန်တိုင်နာထွက်လာတယ်ဆိုတာကွန်တိုင်နာ inspecting လုပ်တဲ့ instrument တွေလိုတာပေါ့နော်အဲ့ဒါလေးလိုတာပေါ့တကယ်တကယ်တော့နောက်တစ်ခုကတော့ဟိုပြောရရင်လေတိတ်တော့မကောင်းဘူးပေါ့နော် NLD ထွက်လာပြီးတဲ့နောက်ပိုင်းမှာသူကနောက်ရောက်ခံတဲ့ဥပဒေမျိုးချက်လိုက်တယ်ပေါ့နော် Airbnb ဆိုတာလည်းထားပါတော့အဲ့တော့ကျွန်တော်ပြောပြမယ်ဒီဥပဒေတွေကနိုင်ငံသားမှာဘာကြောင့်မရှိတာလဲလို့ဆိုတာလူတော်တော်များများမသိဘူးဥမာတခုဆိုပါစို့စင်ကာပူမှာကျွန်တော်ကချစ်ချက်လောက်တာပဲဖြစ်ဖြစ် message ပို့တာပဲဖြစ်ဖြစ် internet နဲ့လူတစ်ယောက်နဲ့တစ်ယောက်ထွက်ပဲလုံးလုံးဘာပဲလုံးလုံးလုံးမယ်ဆိုရင် communication ရှိရမယ်အဲ့ဒီဥစ္စာကို network surveillance system ကစင်ကာပူလိုတိုင်းပြည်မျိုးမှာရှိတယ်ရှိတဲ့အခါကျတော့ခင်ဗျားဘာလုံးလုံးဘာဖြစ်ဖြစ်ခင်ဗျားကိုဟိုနောက်ရောက်ခံတယ်ပေါ့သဘောတခုကလုံးကြုံမှုကြောင့်ပဲဖြစ်ဖြစ်ဟာလားမူးယစ်မှုမူးယစ်ဆေးဝါးကြောင့်ပဲဖြစ်ဖြစ်တခြားဟို CID case ပဲဖြစ်ဖြစ်ဖြစ်တယ်ဆိုရင် तू อ่ะ live လို့ရတယ်ကျွန်တော်တို့ပမာကြီးอ่ะအဲ့ facility မရှိသေးဘူးဗျမရှိသေးတဲ့ဥစ္စာကိုမိမိရဲ့နိုင်ငံရေးညီမှန်းချက်တစ်ခုအတွက်ပဲဓာရီကိုဖျက်ပစ်လိုက်တယ်ဟောအခုဘာဖြစ်လဲဆိုတဲ့ခါကျတော့ချိုးတင်ပြီးတော့ဒီလူကိုဟောချိုးတင်ပြီးတော့တားမြစ်နိုင်တဲ့အခွင့်အလမ်းတွေကနည်းပါးသွားတယ်ဥပမာတစ်ခုဆိုပါစို့ဒီနေ့ပဲဟာလားဩစတြေးလျကနေပြီးတော့เนาะသူတို့တန်တရားဖြစ်တယ်ဆိုတော့မော်လဝီတွေကို6နှစ်လောက်လေးလာပြီးမှတားမြစ်ဆိုလိုတဲ့သဘောကနောက်ရောက်ခံတဲ့ဥပဒေတို့စီမှာရှိကိုရှိကျွန်တော်ပြောတာကျွန်တော်တို့တိုင်းပြည်မှာမရှိဘူးဒီအချက်နောက်တစ်ချက်ကကျွန်တော်တို့ကအခုအရင်တော့ local တွေမဟုတ်တော့ဘူး export ဖြစ်လာ export ကဘာလို့လဲမီလီယံနဲ့ချီပြီးလောက်တယ်ဆိုတာက trade သဘောကြီးကြီးမားမားလောက်လာလောက်လာတာရှင်းပြောရင်ရုပ်ပေါ်ကလူတွေလောက်သလားလို့ဆိုရင်မဟုတ်ဘူးရှင်းပြောရင်တောင်းကျန်းသူတွေကသူတို့ဝင်ငွေရဖို့အတွက်ထုတ်တယ်ပဲဆိုပါစို့ဘယ်လိုနည်းနဲ့ပြောပြောသူတို့တွေရဲ့ဟာလာရက်တီဖို့အတွက်ငင်းငန်းရေးရတာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဖြစ်ပြီဆိုရင်ကျွန်တော်တို့ကမူရစ်ဆေးအစားကိုတခြားကိစ္စကိုအာယုံလွဲပြောင်းတော့အောင်မဲဖြစ်ဖြစ်မထုတ်တော့အောင်မဲဖြစ်ဖြစ်ဖြီးလျောက်ရောက်လုတ်ပေးဖို့လေလိုတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
အဲ့တော့ကြီးသူလူထုတရားလုံးပါဖို့ဆိုတာကတော့အကျန်းအချင်းတော့ပြောကြတာပေါ့နော်ခက်လွယ်လွယ်ပြောကြတာပေါ့တကယ်တကယ်တော့လုံထုံးလုံကြီးကြီးဤပညာကြီးဟလာနော်အများကြီးလိုပါသေးတယ်အဲ့တော့အားလုံးလေချင်းချင်းချင်းချင်းလေးနဲ့လုံးကြပါလို့ပဲကျွန်တော်ကတော့မေတ္တာရ
ပါโอเคကိုနေလေးဆွနေပြရကျေးဇူးပါကျွန်တော်တို့ဒီဆွနေဝက်အတွက်ကိုအီးမေးလ်တွေ Facebook တွေကနေပို့ထားတဲ့စာရင်းလဲတော်တော်များကျွန်တော်လက်ခံရရှိထားပါတယ်ဒီထဲကစာတချို့ကိုတော့မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Abdul Hamid ဆိုတဲ့အကောင့်ကနေပြီးတော့မွေးဇေဝါကမြန်မာနိုင်ငံမှာအနောက်ဘက်ထွက်ပေါက်အဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရှိပါတယ်အဲ့ဒီနိုင်ငံကိုတင်ပို့ရေးမှာတရားဝင်တရားမဝင်ကုန်းလန်းရောရေလန်းရောအသုံးပြုနေကြပါတယ်။နှိမ်နေဘက်ကိုကြည့်မယ်ဆိုရင်တော့တရက်ခန့်ဖမ်းမရတာအများကြီးပါ။တရက်ခန့်ဖမ်းလို့မိတယ်ဆိုရင်လည်းဓာတ်ရိုက်တရက်ခန့်မမိတာကိုတွေ့ရပါတယ်။ဥပမာကယ်ရီသမားကိုအရေးယူတယ်၊အဓိကပိုင်ရှင်ကိုအရေးမယူဘူး။ဒါကြောင့်လက်ရှိအစိုးရရဲ့နှိမ်နေဟန်နဲ့မြန်မာနိုင်ငံမှာမွေးဇေဝါပြဿနာပျောက်သွားဖို့ဆိုတာမရှိပါဘူး။ပိုင်ရှင်မဲ့ဆိုရင်ရဲတပ်ဖွဲ့ကိုအရေးယူသင့်ပါတယ်။ဒါမှသာမွေးဇေဝါပြဿနာပျောက်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်။ဖိုးမန်အညာသားဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံမှာမွေးဇေဝါပြဿနာကကုသဖို့အခက်ခဲဆုံးယောဂကြီးတစ်ခုလို့ဆိုရမှာပါတဲ့ကျွန်တော်ရောက်ဖူးတဲ့ဘိန်းဆိုင်ဒေသတွေမှာဆိုရင်တရွာလုံးကနေစုပေါင်းပြီးတော့ဟန်ပြဖြက်စီးပေးဖို့ဘုံဆိုင်ခင်းနေစိုက်ပေးထားရပြီးတော့တခြားမှာလွတ်လွတ်လပ်လပ်စိုက်ကြပါတယ်တဲ့ဥမာရှမ်းမြောက်ကွန်လုံဒေသဘက်ကိုရောက်တဲ့အချိန်ကြားခဲ့မြင်ခဲ့ရတာကတော့ဘိန်းခင်းပပတ်လေမှာတီးပင်စားပင်နေစိုက်ပျိုးထားပြီးတော့အဲ့ဒီဘိန်းခင်းနေရဲ့နားမှာစစ်တပ်ကအိမ်နောင်တဲ့အမျိုးသမီးတွေအတွက်မီးပိုကြောင်သုံးအဖြစ်နဲ့လွယ်ကူစေပြီးဘိန်းချေရာသီတွေမှာတော့စစ်တပ်မိသားစုတွေနေစားအလုပ်ဆင်းရာလုပ်ငန်းဝင်ဖြစ်နေပါတယ်တဲ့ယခုနှစ်မေလာအတွင်းရက်ဆောင်မြို့နယ် ကျိုင်းခန်းဆယ်တည်ဆောက်နေတဲ့ဒီလုပ်ငန်းခွင်တဝိုက်မှာဆိုရင်လေ WY စာတမ်းပါတဲ့ဆေးပြားတပြားကို900ကျပ်လောက်နဲ့ဖော်ဖော်တီတီဝယ်ယူလို့ရနေတာကိုတွေ့ကြရပါတယ်တဲ့။ဒါကြောင့်မို့လို့မြန်မာနိုင်ငံမှာမွေးစေဝါပြဿနာကိုဖိလစ်ပိုင်သမ္မတဒူတာတေးလိုမျိုးပြက်ပြက်သားသားကင်တွယ်သင့်တယ်လို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနောက်တူရှိနေပါသေးတယ်ကျွန်တော်ဒီပေးစာပို့ထားတာတော့အီးမေးလ်နဲ့ပို့ထားတာကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုညံဝင်းအောင်ပဲဖတ်ပြပေးပါဦးခင်ဗ
ျဒီစာကတော့ကိုဖြိုးဝင်းထက်အောင်ရဲ့စာပါမြန်မာနိုင်ငံမှာမူရည်စေဝါရောင်းချမှုတွေတုံးဆွဲမှုတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေပါတယ်ဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ရှိသူတွေဘက်ကအေးအယူမှုအပိုင်းမှာထိထိရောက်အေးအယူဆောင်ရွက်မှုမရှိတာကအဓိကအချက်လို့ပြောချင်ပါတယ်အေးအယူမှုအပိုင်းတွေမှာထိရောက်မှုမရှိတော့လူတွေအလွယ်တကူသုံးဆွဲနိုင်ကြတယ်တချို့နေရာတွေမှာဆိုရင်မူရည်စေဝါသုံးဆွဲနေကြတာတာမန်ဆိတ်လိပ်ပြီးအားသုံးဆွဲနေတယ်လို့ပါပဲနိုင်ငံမှာငွေရှာတာအခက်ခဲတော့လွယ်လွယ်နဲ့ငွေများများရမယ်ဒီမူရည်စေဝါတွေကိုရောင်းချလာနေပါတယ်ဒီကိစ္စတွေမှာတာဝန်ရှိသူတွေကလက်စားနေတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်ဒါကြောင့်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုဖြေရှင်းရမှာထိထိရောက်ရောက်အေးအယူဆောင်ရွက်ဖို့လိုပါတယ်ကျွန်တော်တို့သမရာယူဝင်းမြင့်အနေနဲ့လည်းလဆမှုတွေကိုထိထိရောက်ဆောင်ရွက်ယုံနာမကချမှတ်ပြီးသားဘဲဥပဒေကိုမစိုးအပြစ်ကျူးလွန်သူတွေကိုထိထိရောက်အေးအေးယူသွားဖို့လိုအပ်ပါတယ် VOA ရေ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီပေးစာတွေကနေဖော်ပြသွားတာကစောစောကကျွန်တော်တို့ဒီကိုတိုင်ရိုက်ဆွေးနွေးသွားတဲ့လူတွေရောဒီစာတွေကလူတွေရဲ့မှတ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်ဒီပင်နိုင်ဆွေးနွေးတဲ့ပုံကိုယ်တွေကိုပြန်ပြီးတော့ကျွန်တော်ဆွေးနွေးပေးစေချင်ပါတယ်အရင်ဆုံးကတော့ဦးခန့်အောင်ဟိုပဲကျွန်တော်စောစောက production တယောက်မေးသွားတဲ့မေးခွန်းကျေးဇူးတင်ပါတယ်။သူကတော့ဒီမွေးစေဝါတက်ပြည့်ရေးမှာဟိုတချို့ကိစ္စတွေကဟိုထင်သာမြင်သာကိစ္စကြီးရှိရဲ့ရှိရဲ့သားနဲ့မမိနိုင်ပဲဖြစ်နေတာကဟိုစုံစမ်းဖို့တဖို့ခက်နေလို့လားဒါမှမဟုတ်အချင်းပြတ်ချစားမှုတွေကြောင့်လားဆိုတဲ့သဘောမျိုးသူကတန်တရားနဲ့မိကုန်းထုတ်ပါတယ်။ဆရာဦးကန်းအောင်တွေ့ကြုံရဒီလိုထင်ထင်ရှားရှားအမှုကြီးရဲ့ရှိရဲ့သားနဲ့မပေါ်ပေါက်တာဘာကြောင့်များလို့စုံနိုင်မလဲခင်ဗျ။
ကျွန်တော်တို့ဒီတာစီနေဘိုင်းဘော law enforcement ဘိုင်းမှာကျွန်တော်တို့ကအခုတော့ပဲဒီလူကြီးစီဝတ်တဲဆောင်ရောင်းဝယ်တဲ့လူတွေကလည်းကျွန်တော်တို့ကဒီတာစီလူကြီးရဲတပ်ဖွဲ့တဲ့ကောအထူးသဖြင့်လူကြီးထူတပ်ဖွဲ့လို့အဲ့ဒီတဲ့ကိုတို့ကအများအားဖြင့်3လမ်း4လမ်းလောက်ရှိရအောင်ဒီပညာရောသုံးတဲ့ပစ္စည်းရောအကုန်လုံးပေါ့ဒါအထူးသဖြင့်ကျွန်တော်တို့ကဒီအခုတော့ပိုင်းဟိုခဏခဏတွေ့နေရတဲ့ဟိုပိုင်ရှင်နဲ့ပိုင်ရှင်နဲ့ဆိုတာပေါ့လေအဲ့ဒါကြီးကကျွန်တော်တို့ကဒီတို့တို့ဒီမှာသုံးတဲ့နည်းစနစ်ကကျွန်တော်တို့ကဒီဒီ compartmentalize ခေါ်တာပေါ့အပိုင်းလိုက်ပိုင်းလိုက်ကျွန်တော်တို့တေဖောင်တဲ့အပိုင်းလေးရှိပါတယ်ခုခေတ်ကတယ်လီဖုန်းကလည်းရမ်းလွယ်တယ်ဆက်သွယ်လမ်းကြောင်းကလည်းရမ်းကောင်းတဲ့ခါမှာတကယ်တော့ဒီပိုင်းရှင်ကတော့သူကတော့တနေရာမှာရှိနေမှာမပင်းများဆိုတာမသိနိုင်ဘူးနိုင်ငံများမှာဖြစ်ခြင်းနဲ့ time မှာ time တစ်ချိန်ဆောင်ဆောင်နေတဲ့စိတ်ဟိုတိရုပ်မှာကွန်ယူနာဖိုင်ဆောင်ဆောင်နေတဲ့ Taiwan မှာဆောင်ဆောင်ဟောင်ကောင်မှာဆောင်ဆောင်နေတယ်ဒါမှမဟုတ်ပြည်တွင်းမှာလည်းခုနရန်ကုန်လိုမန္တလေးလိုမြို့ကြီးမှာတောင်ကြီးလိုမြို့ကြီးမှာထိုင်ဆောင်နေဆောင်နေဒါနဲ့သူကလုံးဝမပတ်သက်တဲ့ DPC ကိုပို့တဲ့ခါမှာသူကအဆင့်လိုက်အဆင့်လိုက်အဆင့်လိုက်ဒူအပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်တုံးပြီးတော့ပို့တဲ့ခါကျတော့ဟိုခုနပြောလို့ဒီပိုင်ရှင်မဲ့ဆိုတဲ့ဟာကြီးကပေါ်ပေါ်လာတာပေါ့လေအဲ့တော့ပိုင်ရှင်မဲ့ဆိုတာလည်းအမှားတော့ကျွန်တော်ကရေးမယူတာမဟုတ်ဘူးလို့ကျွန်တော်သိပါတယ်ဟိုအရေးတော့ယူတယ်တော်တော်ပိုင်ရှင်မရခင်မှာသူ့ကို ongoing investigation ဆိုတာပေါ့လေသူ့စုံစမ်းစစ်ဆေးနေတာရှိသေးတယ်တချို့တွေကစုံစမ်းစစ်ဆေးနေတဲ့ ongoing case ကြီးကျရင်ကျွန်တော်တို့ကဒီလိုကျွန်တော်ပေါ်ထုတ်လို့ကျွန်တော်ဒီနေ့ချင်းလုံးပဲလို့ပေါ်ထုတ်လို့မရတဲ့အတိုင်းရှိတယ်။ဒါဆိုတော့ဒါကြီးကတော့ပေါ်ထုတ်လို့ရှင်းပြနေကျွန်တော်အဲ့ဒီကအကုန်ထွက်ပြေးကုန်မယ်။ပို့ပြီးတော့ရှောင်းလို့ကောင်းသွားမယ်ဆိုတဲ့ဟာရှိပါလေ။အဲ့တော့ကျွန်တော်ကခုနကပြောလို့မိတဲ့အပိုင်းအောင်ပြီးတာပေါ့။အဲ့တော့ကျွန်တော်ကလွယ်လုံးဥပမာပြောမယ်ဆိုတော့မန်လေးကနေကျွန်တော်တို့ကားနဲ့တည်ပါလေ၊ရန်ကုန်တည်ပါလေ၊ပဲခူးလောက်ကျရင်ပဲခူးရန်ကုန်ဝင်လောက်ကျရင်ကျွန်တော်တို့နောက်တစ်ယောက်လဲတယ်။နောက်တစ်ယောက်လဲတဲ့ခါလေလွယ်လွယ်လေးရဲ့တယ်လီဖုန်းနဲ့ပြောတဲ့ကားတော့ပဲမှာထားခဲ့နောက်ပြောင်လာမောင်းနေပဲမြင့်တောင်အဲ့ကြပြီးပြီမင်းငွေကားသေးပြီမစရိပြီမစပြီးသွားတာပဲဆိုတော့အဲ့ဒီကျတော့ဘာမှမသိဘူးဒီစီပါရယ်ဆိုတော့တီးတီးနဲ့မသိနဲ့မသိဘူးဆိုတော့နောက်တစ်ခွက်ကိုသူတို့အဲ့ဒီမှာကားရထားတဲ့ခါကျရင်လာတော့ဒီကားတော့နဲ့ကားကလာမောင်းသွားတယ်သူနောက် destination မှာနောက်တစ်နေရာကိုမောင်းဖို့ဆိုတဲ့ခါမှာအဲ့လိုဟာမျိုးအဆင့်လိုက်အဆင့်လိုက်လုပ်တဲ့ခါမှာအပိုင်းလိုက်ပိုင်းလိုက်မှာပြီးတဲ့သူတွေကဘာလို့ဘာမှမသိဘူးသူတို့ပတ်ဆံရပါလိမ့်ရှိတယ်သူတို့က
သူတို့ကိုယ်ဆက်ဖြတ်ထားတယ်လို့
သူ့နောက်ကိုပြန်လဲရခက်တာပေါ့လေအဲ့တော့အဲ့ဒီသဘောပါမလိုက်ဘူးလားဆိုတော့ကျွန်တော်ကိုယ်နိုင်ငံလုပ်ခဲ့ဘူးတော့နိုင်ငံတကာအဆင့်ကြီးကိုကျွန်တော်တို့တချို့ case ဆိုရင်ကျွန်တော်တို့ကနိုင်ငံတကာဟိုအမေရိကတို့ဟောင်ကောင်တို့တရုတ်တို့ ठी ကိုကျွန်တော်လဲရတဲ့အဆင့်လေးရှိပါတယ်နိုင်ငံတကာကူးပေါင်းဆောင်ရွက်မှုနဲ့ကျွန်တော်လဲရတယ်ရှိပါတယ်အဲ့တော့အဲ့ဒါကိုအဲ့ဒီခုနကလိုပဲဟိုပိုင်ရှင်မဲ့ဆိုပြီးတော့ပြတ်သွားတာမဟုတ်ပါဘူးရဲမှဒီအမှုခွင့်ထားပြီးဒီမှုကမပြီးမချင်းကိုကျွန်တော်လိုက်နေရတာပဲသူ့ရဲ့ဆက်တယ်မူရည်အစင်းစင်းစင်းစင်းကျအရန်ကြပါအဲ့တော့က ခုနပြောတဲ့နည်းပညာပိုင်းနဲ့ကျွန်တော် intercept တွေခုနပြောပြောပါရရှိပါတယ်ကျွန်တော် intercept တွေကျွန်တော်လုပ်လို့မရဘူးဖြစ်ကြဖြစ်နားဆောင်လို့မရဘူးဆိုတော့ဥပဒေတွေဆက်သွေးဥပဒေတို့ကကျွန်တော်မှကတ်တက်ချက်တွေများတဲ့ခါကျရေတပ်ဖွဲ့နေအထူးသဖြင့်မူရီတူတူတပ်ဖွဲ့မှာအဲ့ဒီနည်းပညာအဲ့ဒီစနစ်တွေမရှိတဲ့ခါကျတော့ကျွန်တော်အနေနဲ့ကတပိုင်းဆုံးတော့ပါလေဟိုမူရီစီဝပြဆောင်တဲ့လူကကျွန်တော်တို့3လမ်း4လမ်းလောက်ကျွန်တော်ကရှိအောင်တဲ့ခါမှာကျွန်တော်အဲ့ဒီကတ်တက်ချက်နဲ့ကျွန်တော်ကြည့်ပြီးတော့မိနေခရောသေးတာပေါ့ကျွန်တော်ကမမိဘူးဆိုပြီးပါတယ်ဒီကိစ္စလည်းအများကြီးရှိပါတော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဟိုဒါနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့နောက်ထပ်စာရီရှိနေပါသေးတယ်မဆုမုံမဲဖတ်ပြပေးပါဦးခင်ဗျာတချို့စာရီ
ဟုတ်ကဲ့ပါရှင်ဒီနေဇော်ဟိန်းဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံမှာမူဝိဇေဝါနှိမ်နှင်းမှုအားနေတာကတော့လုံးလို့ရပါရဲ့နဲ့မလုပ်တာပါတဲ့ဘာကြောင့်လဲဆိုတော့အဓိကအချက်ကအောက်ခြေမှာအာဂရီလိုက်စားမှုတွေရှိနေလို့ပါဆိုပြီးရေးထားပါတယ်ဒေါက်တာကျော်ရှိန်းဆိုတဲ့အကောင့်ကတော့မူဝိဇေဝါနဲ့စိတ်ကိုပြောင်းလဲစေတတ်သောဇေဝါများတားဆီးနှိမ်နှင်းရေးကိုခေအဆက်ဆက်ကလုပ်ခဲ့ကြပါတယ်တဲ့သို့တော်လဲမွေပူရာကင်မောက်ပွဲလန်နှုံဖြာခင်းဆိုတော့ခတ်သားလာပဲတဲ့ဒီကြားထဲမှာစိတ်ကြွဆေးဆိုတာကလည်းတစ်စက္ကန့်ထလာပြန်ရောတဲ့ဘသူကမှတော့အပြစ်မပြောချင်တော့ပါဘူးအကြောင်းနေပေါင်းစုံမှာအကျိုးတရားဆိုတာရာဇမြဲပါတဲ့တခုလေးတော့ပြောချင်ပါတယ်လူတူဦးချင်းစီကမိမိကိုယ်ကိုတာဝန်ယူတတ်တာဝန်ခံတတ်ပြီးဆိုရင်မွေးဇေဝါပပျောက်သွားမယ်လို့ယုံကြည်ပါတယ်တဲ့ပဝင်းချင်းကောင်းဘာကောင်းညာကောင်းအကုန်ကောင်းဖို့အားလုံးနဲ့ဆိုင်ပါတယ်လူဆိုတာကမွေးရပါပရိသေတွေစိတ်ဆိုတာရှိပါတယ်တဲ့ဘဝဆက်ဆက်ပြုခဲ့တဲ့ကံကြောင့်ရခဲ့တာပါတဲ့အဲ့ဒီစိတ်ရဲ့ခွန်အားတက်တီရုံညံ့ပြီးဆိုရင်တော့ပြင်လို့ခတ်ပါတဲ့နောင်လာနောင်သားတွေစိတ်ကောင်းရှိအောင်စီမံရေးကောင်းအောင်မူရကင်းအောင်လက်ရှိဘဝမှာအပြောကောင်းအကြံကောင်းအပြုမူတွေကောင်းကြပါစေလို့ဆုတောင်းနေရကြောင်းပါဗျာဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ကျွန်တော်တို့ Facebook တရားနေပေးပို့ထားတဲ့မှတ်ချက်တချို့ပါဒီစောစောကစောပိုင်းမှာပေးပို့ထားတဲ့ဒီစာတစောင်းတွေကမှတ်ချက်တစ်ခုနဲ့ပတ်သက်လို့လဲကျွန်တော်ဒီဆရာမဒေါက်တာနံပန်းဤခန်းကိုပဲမေးချင်ပါတယ်သူကစောစောကအကြံပေးသွားတာတော့ဒီဖိလစ်ပိုင်မှာလိုပဲဒီမွေးစီဝါတိုက်ဖြတ်ရေးမှာခက်ချက်ချက်နေနေမှုအထီသူကအကြံပေးထားတာရှိပါတယ်ဆိုတော့ဒါရောစဉ်းစားသင့်တဲ့နည်းလမ်းတစ်ခုလို့ဟိုယူဆသလားခင်ဗျာဆရာမ
ဟုတ်ကဲ့ဒီမနေ့ကမူဇေဝါပြဿနာအထူးသဖြင့်ပေါ့နော်အခုဒီစိတ်ကြွစီပြဿနာဆိုတော့ဒီအင်းနိုင်ငံမှာဟိုကဘာနဲ့ဘာမှလည်းစိတ်မကြေးနေရမှာပေါ်ပေါက်လာတဲ့စိတ်ဖြစ်ပါတယ်အဲ့ခါကျတော့ဒီမူဇေဝါနဲ့ပတ်သက်တဲ့ဟိုပြဿနာတွေတွေ့ရှိတဲ့အခါမှာဟိုအဓိကဟိုအပိုင်းလုံးပဲပါမယ်ပေါ့နော်အဲ့အပိုင်းလုံးမှကျတော့ဒီဘက်ကတော့ဒီထိန်းချုပ်ရေးပေါ့ထိန်းချုပ်ရေးအိုးနေရလို့ပဲပြောပါတော့တားစီနေနေရပေါ့လေအဲ့ဒီအပိုင်းကလည်းဆောင်ရွက်ရမှာဖြစ်တယ်လို့နောက်တစ်ပိုင်းကတော့ကျမကတော့ဒီကာကွယ်ရေးပေါ့နော်ပညာရေးမတုံးဆွဲသူတွေကိုကာကွယ်ပေးရမယ်မူရစီဝအန်တရာနေပြီးတော့နောက်တစ်ခုကလည်းသုံးဆွဲပြီးသားတွားလူငယ်လူရယ်လမ်းမှကြဲအောင်လို့ပေါ့နော်ကုသရေးနောက်တစ်ခုကတော့ဒီသူတို့လည်းဒီကောင်စလင်းလိုမျိုးလုပ်ငန်းတွေကိုလည်းလုပ်ပေးရပါမယ်ဟိုကျမတို့ဒီပြည်သူလူထုအနေနဲ့အကြောပေါ့နော်မြင်ဖို့အကြောဒီတိုက်ဆိတ်တော့နေနေတခုပဲဟိုပဲဟိုအယုံမရှိရနဲ့ပေါ့လေအပိုင်းသုံးပိုင်းလုံးလုံးနီနီမြမြဆောင်ရမှသာလေပို့ပြီးတော့မှကျမတို့အောင်မြင်တဲ့
ဒီနေ့ထဲလုံးနေ
ချက်ကပေါ့ချက်ကနေချက်ပါလိမ့်မယ်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးဆိုတော့ကျွန်တော်ဥတန်ခွန်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ခင်ဗျာဥတန်ခွန်ကျွန်တော်တို့ဒီခုဒီမူရစီဝါတိုက်ဖြတ်ရေးနဲ့ပတ်သက်လို့ပေါ့လေဆက်စပ်ဥတန်ခွန်ကတော့ပြည်သူလူထုပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်ဒါပေမဲ့ဒီဘိုင်းနဲ့တက်မှာပဲဒီတာဝန်ရှိတဲ့သူတွေဒီအစိုးရဘက်ကပုံကိုယ်တွေအနေနဲ့လုံဆောင်ပေးနိုင်တာတွေလုံဆောင်ပေးစေချင်တာတွေရောဥတန်ခွန်တို့ဘက်ကဘာတွေများရှိနေမလဲခင်ဗျာ
ဟုတ်ကဲ့ဆိုအခုနဆရာမပြောတယ်ပေါ့ဒါသူဒီပြည်သူနဲ့သူရလက်တွေ့ညီညီလို့ဆောက်ဖို့လိုအပ်တဲ့လုပ်ငန်းတွေရှိပါတယ်။အဲ့ဒီဟာကိုဒါဆိုဒီလိုနဲ့သူရကလက်တွေ့ညီနဲ့လုပ်ဆောင်ဖို့လိုတယ်။နောက်တစ်ချက်မှာဒီဥမာချင်းချုံမှုတဲ့ဘက်မှာဒါ enforcement department ပါဟိုပါဖို့လို့နဲ့ enforcement ကိုတုံးပြီးမှလုပ်ဆောင်ပေးမှာဖြစ်တယ်။နောက်ပြီးမှဒီဥတရေးစုတဲ့နေရာမှာဒါသူလက်တွေ့မှာသူအတွေ့အကြုံရတော့ဒါအစိုးရဘက်ကနေဒီမှာလုံဆောင်တာဒီလည်းရှိပါတယ်ဒါပေမဲ့သူဟိုသူတွေ့ရင်တော့ဒါကြည့်အောင်မို့အားနေနေတဲ့အောင်မြင်မှုအားနေနေတဲ့နေတဲ့တယ်လို့ဒီနေတော့တစ်သက်မှာဒါကိုကိုပြီးမှကြည့်အောင်အောင်မြင်အောင်သူဘလို့လုံဆောင်တင်တယ်ဆွဲဟာတယ်ဒါသူပို့ပို့ပို့တယ်နောက်ပြီးမှဒါကာကွယ်တာဒီအမြင်ဖွင့်ပေါ့လीเนา
ဒီလူထုကိုအမြင်ဖွင့်အောင်အမြင်ဖွင့်လုပ်ငန်းတွေကိုလည်းဒါသူအဲလူထုကနေတစ်ဆင့်လူထုချင်းပါဒါသူတိတိယောက်ယောက်လုံးဆောင်နိုင်ဖို့ယူတယ်တော့ဒါဒီကိုအားလုံးတပြန်နဲ့တည်းဒါစီမံချက်အဲဒီဒီစစ်တကြဒါသူလုံးဆောင်သွားမယ်ဆိုရင်ဒါသူတို့ရောက်ချဖို့လာလာရန်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီထုတ်လုပ်မှုတွေကိုနေနေတဲ့တပြိုင်နက်တည်းမှာပဲဒီလိုသုံးဆွဲတဲ့သူတွေဘက်ကလည်းတတ်နိုင်သမျှဟိုပံ့ပိုးဖို့အပိုင်းတွေလိုအပ်တဲ့ဒီနေရာမှာလည်းပြည်သူလူထုပါရမယ်ဆိုတာပါရမယ်ဆိုတဲ့သဘောလိုနားလဲပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးပေးကြတဲ့ဦးတန်ခေါ်ဦးခန်းအောင်ဒေါက်တာနန်းပန်းဦးခန်းစိတ်ဝင်စားပါဝင်သူတွေမျက်ချက်ရေးသားပြပို့တဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ